ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီလူမျိုးစုလက်နက်ကိုင်တပ်တွေကြားဇူလိုင်လ25ရက်စပြီးတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကကျေးရွာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေရတဲ့ကြောင့်ဒေသခံကျေးရွာတွေကရွာသားတွေထောင်ထဲချပြီးထိုင်းဘက်ချမ်းကိုဇက်တိုက်ထွက်ပြေးလာနေကြတာပါထိုင်းနိုင်ငံမက်ဆရင်မြို့နယ်ထဲမှာစစ်ဘေးရှောင်ဥယျာဉ်ဟာအခုဆိုရင်9186ဦးရှိသွားပြီဆိုပြီးထိုင်းရနာဘိုင်တွေဘက်ကထုတ်ပြန်ပါတယ်စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကလည်း VOA ကိုအခုလိုပြောပါတယ်
ငါထောင်ကြော်ပြီးတေခိုင်းဆက်ချမ်းဝင်ရောက်နိုင်တဲ့လူပေါ့ဆောင်ရီဖက်ချမ်းရောက်ပါကူးရတဲ့ဟာပေါ့မကူးရတဲ့ဟာသသာရှိတဲ့ဆံပနေလေးမှာမဲဆဲပန်တင်းနောက်ဘလဲကျောက်စုံဆောင်ရီဖက်ချမ်းနေတဲ့လူတွေပေါ့တင်းပန်တင်းကအဲမဲဆဲရဲ့အကျော်တရွာမှာမဲဆဲဘလဲမဲဆဲမြို့နယ်ပဲပမ်ပဝူဒါမဲဟိုဘောလကဲဆက်တော့ပါတယ်ဘောလကဲဆက်ရှင်ပါတယ်ဖက်ဒီပါတယ်အဲဒါဆောင်ဟိုဖက်လဲကူးရတဲ့လူတွေကူးလို့ပေါ့ကူးရတဲ့လူတွေဆံတော့ပါ
ထားဆောင်မြို့နယ်ကြောက်ပဲညိုကျေးရွာကိုစစ်ကောင်စီကဇူလိုင်လ9ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့စစ်ဘေးဒုက္ခသည်အများအပြားတန်လွင်မြင့်အနီးထွက်ပြေးခဲ့ရတယ်လို့အခုလိုမျိုးထိုင်းနယ်ဆက်တစ်ဖက်ကမ်းကိုရောက်လာသူတွေထောင်ထဲချီရှိနေတာပါတချို့နေရာတွေမှာတော့ထိုင်းဘက်ကပေးမဝင်တာတွေလည်းရှိတယ်ဆိုပြီးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်မက်ဆရင်မြို့နယ်ရဲ့ကိုလုံရောက်ရှိလာသူတွေကိုတော့ထိုင်းဒေသခံတွေကကျမရေးဆောက်ရှောက်မှုအပါအဝင်လူသားချင်းစာနာတဲ့အကူအညီတွေပေးနေတယ်လို့လည်းဒုက္ခသည်တွေကိုကူညီပေးနေသူတဦးကပြောပါတယ်
။တန်လွင်မြေကူးလာလေအခက်အခဲရှိတယ်ကျမပြီးတော့ဆိုင်ဖက်လက်ပြေမဝင်တော့ဆရာ။ကျမအဲ့ဒီဟိုဗာလဲထားဆောင်ဒီဖက်ခံအချက်ဖက်ခံဒီဖက်ကနေပဲကြောက်စုလို့ဟိုအောင်လို့ဖက်ကြဒီကျမတို့ထိုင်းဖက်ခံကိုကူးလို့မရဘူးလေ။ထိုင်းဖက်ခံမှာရောက်တာမဲဆဲနမ်မန်ဝန်ကန်miss ဆက်လေးသူတို့အဲ့ဒီမှာဟိုတဲထိုးပြီးမှနေခိုင်းထားတာရှိတယ်လို့
ခရင်နီစစ်ဘေးရှောင်ပြည်သူတွေအများစုရောက်ရှိခိုလုံလာတဲ့မဲဆရင်မြို့နယ်တဲကစစ်ဘေးရှောင်စခန်းတွေမှာသွေးလွန်တုပ်ကွေးနဲ့ကုသရောဂါတွေဖြစ်နေပြီးကျန်းမာရေးအဖွဲ့တွေကအရေးပေါ်ဆေးဝါးကုသပေးနေကြပါတယ်ဒုက္ခသည်တွေကိုထိုင်းဘက်ကအခုလိုမျိုးလူသားချင်းစာနာပြီးခိုလုံခွင့်ပေးတာအပြင်အရေးပေါ်ကျန်းမာရေးဆောက်ရှောက်ပေးနေမှုတွေအတွက်လည်းထိုင်းဆိုရကိုကျွေးစုတင်ကြောင်းခရင်ဒီလူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းထုတ်ပေါ်ပြောဆိုထားပါတယ်ခရင်ဒီဒေသတွင်လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့မဲဆက်မြို့ကိုခရင်ဒီတပ်ပေါင်းစုကထိန်းချုပ်ထားပြီးစစ်ကောင်စီရဲ့တပ်မလေးလေးလက်အောက်ခံတပ်တွေကလည်းစစ်ကြောင်းတွေထိုးနေတာတွေကြောင့်အပြန်အလှန်တိုက်ပွဲတွေဖြစ်နေတာပါ။ဖားဆောင်ပြည်သူ့ကာကွယ်ရေးတပ်၊ဗိုလ်လက်ခဲပြည်သူ့ကာကွယ်ရေးတပ်၊လွိုက်ကော်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးစစ်ကောင်စီနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေရမှာမနေ့ကဇူလိုင်လ10ရက်နေ့ကလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေအများအပြားဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။